ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ငြင်းညမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်မှုတိုးလာနေတဲ့အပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့အာရုံစိုက်မှုရလာစေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေစနေနေ့ကနိုင်ငံအတော်များများမှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။အမေရိကန်၊ကနေဒါ၊နော်ဝေးစတဲ့နိုင်ငံအသီးသီးကဒေသအသီးသီးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းကိုတင်ပြခြင်းပါတယ်။မေဂန်ဗီရောင်းဝါရှင်တန်ဒီစီမြို့တော်မှာတော့ DC နဲ့အနီးတစ်ဝိုက်ပြည်နယ်တွေကရောရဲဝေးပြည်နယ်တွေကပါလူရာနဲ့ချီလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုသတင်းစကားပါနိုင်ဖို့အင်ပီရိုနားမှာဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူဥယျင်အေးကပြောပါတယ်
။ကျွန်တော်တို့ဒီနေ့ဆိုရင်တရုတ်တိုင်ယုံရှိမှာရေဆုံးစပြီးတော့ကျွန်တော်တို့တရုတ်ဆိုရဲမတရားအာဏာသိမ်းစစ်ကောင်စီထောက်ခံတဲ့ကိစ္စကိုကျွန်တော်ဆန့်ကျင်ကပ်ကိုဆန္ဒပြခဲ့ကြတယ်။အဲဒီကနေမှကျွန်တော်တို့ဝါရှင်တန် DC ကလမ်းမကြီးတစ်လျှောက်မှာကျွန်တော်တို့ခြေတက်လာပြီးတော့မြန်မာပြည်လူမျိုးရေးအတွက်ကို UN နဲ့ US ကကူညီပေးဖို့ကြိုးကြော်တယ်နဲ့ကျွန်တော်ခြေတက်ခဲ့ကြတယ်။ခဲ့ပြီးတော့ကျွန်တော်အခုဒီစစ်ကောင်စီရဲ့စစ်တမ်းရုံးမှာလာပြီးတော့ကျွန်တော်ဆန္ဒပြနေကြဖြစ်ပါတယ်။အဓိကဒီနေ့ကတော့သမရဂျိုးဝိုင်တန်ကိုကျွန်တော်တို့ပေးခြင်းနဲ့တောင်းဆိုခြင်းနဲ့တောင်းဆိုချက်တွေကိုကျွန်တော်တို့ကိုယ်စားလှယ်၃ရက်မှနေတင်ပြပြောဆိုမှာဖြစ်ပါတယ်။အဓိကကတော့ crime against humanity ပါ။ကျွန်တော်လူသားမှုပေါ်မှာချိုးဖောက်တဲ့ရာဇဝတ်မှုတွေကိုစစ်အာဏာသိမ်းစစ်ကောင်စီကနေပြီးတော့ကျူးလွန်နေတာဒါကိုကျွန်တော်ပြတ်သားရှုံ့ချဖို့တဲ့နေ့ဒါပြီးတော့စုံဆန္ဒပြကြဖြစ်ပါတယ်ဆက်ထဲမှာပဲရရဆက်ဆက်တပ်ဖြတ်နေတဲ့ဂျားနေရနေမှာရှုံမပွေနေ့စဉ်နေ့စဉ်ဆက်တိုက်ဆက်တိုက်ဆိုလို့ဆက်တဲ့ဆန့်ကျင်ကံဆန္ဒပြနေတာဒီလှုပ်ရှားမှုတွေပေါ်မှာကျွန်တော်တို့ပြည်ပရောက်တဲ့အင်အားစုတွေနေနဲ့အပြေဝထောက်ခံတယ်ကျွန်တော်တို့နေနဲ့အစွမ်းကုန်ထောက်ခံပို့တဲ့အားလုံးဝိုင်းပြီးကူညီပေးရဖြစ်ပါတယ
်လာရူအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ UN Plaza ရှိစနေနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့တဲကြွလှုပ်ရှားသူဥက္ကူကိုလေးကအခုလိုပြောပါတယ်
ကျွန်တော်တို့ကဒီနေ့လုပ်တဲ့ပွဲကဒီဒုသမရမန်ဝင်းခိုင်တန်းကိုအပြည့်အဝထောက်ခံကြအောင်ကျွန်တော်တို့ဆန္ဒထုတ်ဖို့မှာဖြစ်ပါတယ်။တစ်ချိန်နဲ့တစ်ပြိုင်နက်ထဲမှာလည်းဒီနေ့မတ်လ23ရက်နေ့ဆိုတာကျွန်တော်တို့1988ခုနှစ်ကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖုံးမော်ကြာဆုံးတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ရဲ့မြန်မာပြည်လူ့အခွင့်အရေးနေ့လည်းဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒေါက်တာဆာဆာတောင်းဆိုထားတဲ့ R2P တောင်းဆိုခြင်းကိုထောက်ခံတဲ့သဘောနဲ့ကျွန်တော်တို့ဆန္ဒပြတာဖြစ်ပါတယ်။
ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့တိုင်းသားပေါင်းစုံစုဝေးကြပြီးမြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုအတွင်းကြာဆုံးခဲ့ရသူတွေအတွက်စုတောင်းပွဲလုပ်ရင်ဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုကျော်ဝဏထုကပြောပါတယ
်ကျွန်တော်တို့ဒီမှာဘာသာပေါင်းစုံစုတောင်းပွဲပေါ့နော်စုတောင်းကြတယ်နောက်ပြီးတော့ fan raising CDM fan ရမုံရမုံငွေရှာတယ်ဒါကတိုင်းသားပေါင်းစုံစုစည်းပြီးလုပ်ကြတယ်ပေါ့နော်အနာသိန်းစကောင်စီဆိုလို့ရှိရင်ပေါ့နော်တကဘာလုံးကနိုင်ငံကောင်းဆောင်တွေကမိတာရက်ခံနေတဲ့ကြားတွေကအဲရှက်မရှိပေါ့နော်အတ္တအရန်ကြီးသွားတယ်သူလုံနေတာဆိုတော့အတွက်ဒါဘလို့မှခွင့်မလွတ်နိုင်ဘူးပေါ့နော်ဟိုရှုံချတယ်ပေါ့ပြင်းပြင်းထန်ထန်ရှုံချတယ်ကျတော့လူဝင်အား300လောက်ရှိတယ်ပေါ့ဟု
တ်ကနေဒါနိုင်ငံမှာလဲမြန်မာနိုင်ငံကဆက်အာဏာရှင်အုပ်ချုပ်မှုအဆုံးသတ်သွားစေရေးဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတော့ကနေဒါအွန်တာရီယိုပြည်နယ်မြန်မာကနေဒီယန်အသင်းဦးဆောင်သူတူဖြစ်တဲ့ဦးညွန့်လှကပြောပါတယ
်အခုနိုင်ငံတကာမှာရှိတဲ့တာမကြီးတွေတာဝန်ထမ်းတွေကလည်းတချို့စီရီယံကပူးပေါင်းပါဝင်ပေမဲ့ကျွန်တော်တို့ကနေဒါအိုတာဝါမြို့မှာရုံးဆိုင်တဲ့မြန်မာတန်ယုံအနေနဲ့စီရီယံမှာလုံးဝပါဝင်တာမရှိသေးဘူးအဲဒါကြောင့်မလို့ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့လူဝင်အတရာကျော်လောက်လာပြီးတော့အတ္တမကြီးပဲစီရီယံမှာပါဝင်ဖို့အတွက်တောင်းဆိုတာဒါပေမဲ့အတ္တမကြီးကသူကရဲရနေတဆင့်ပဲစားလိုက်ကိုလက်ခံလိုက်တယ်အဲသူအတ္တမကြီးကိုယ်တိုင်ထွက်မတွေ့ဘူးဆိုတော့ကျွန်တော်တို့အောင်မြင်မှုမရဘူးလို့ပဲပြောရမှာပေါ့ဗျာ
အလားတူနော်ဝေးမြို့အော့စလိုမြို့ကဆရာနာသိန်းဆန့်ကျင်လှုပ်ရှားမှုတွေကိုတော့88မျိုးဆက်မြမကြီးလှုပ်ရှားသူဦးမြင့်အေးကရှင်းပြပါတယ
်ဆရာနာသိန်းတဲ့အခါမှာမျိုးဆက်တွေအားလုံးကပြင်းပြင်းထန်ထန်ဆန့်ကျင်တာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တို့ဒီနော်ဝေရောက်နေတဲ့ပမာဗီဇားတွေကလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေဝင်းရံတဲ့သဘောပဲပေါ့เนาะသို့တော်လည်းဒီမတရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီပေါ့เนาะလူတွေကိုအဆက်ဆံလုပ်မဲ့ကိစ္စတွေကိုကျွန်တော်တို့ကတတ်နိုင်တော့ဟန့်တားဖို့ကြိုးစားတယ်ပေါ့ဥပမာအဖြစ်အင်ဒိုနီးရှားကတွားတွေ့မယ်ဆိုတဲ့အတန်ကြားတဲ့ခါမှာကျွန်တော်တို့အင်ဒိုနီးရှားတိုင်ယုံတွားပြီးတော့ဟိုကန့်ကွက်တယ်နောက်တစ်ခါဒီတရုတ်ကဒီကုလသမဂ္ဂလူမျိုးရေးကောင်စီမှာဟလာအာတူဘီမဝင်မို့သူတို့ကပြောတဲ့ခါမျိုးမှာကျွန်တော်တို့တရုတ်တိုင်ယုံတွားပြီးတော့ဟိုကန့်ကွက်ဆန္ဒပြဒီတိုက်ပွဲကိုအောင်ကိုအောင်စီရမယ်ပေါ့နော်အောင်ကိုအောင်မယ်လို့ကျွန်တော်တို့ကတော့အပြီးသားယုံကြည်ထားတယ
်ဆရာနာသိမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေတဲ့အကြားကပဲ ဒီမှာလူညိုတက်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့စနေနေ့မှာတေးဆုံးသူတရာစင်လောက်နဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့တာပါအာဏာပိုင်တွေရဲ့အကြမ်းဖက်နေနေမှုတွေရှိခဲ့ပေမဲ့စစ်အာဏာသိမ်းမှုကန့်ကွက်လှုပ်ရှားမှုတွေအားလည်းပြည်တွင်းပြည်ပမှာဆက်လက်အရှိန်မြင့်မားနေစေဖြစ်ပါတယ်ခင်ဗျာ